ိုင်ငံတော်ကဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးဘက်ကဒီနေ့မှအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်မုံရွာမြို့မှာဆန္ဒပြတဲ့သူတယောက်သေဆုံးသွားခဲ့ပါတယ်။ဒါပြင်မန္တလေးမြို့မှာလည်းဆန္ဒပြတဲ့သူတွေကိုပြစ်ခတ်နှိမ်နှင်းလာကြောင်းအတော်များများထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီကြောင်းပြည်စုံကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကနာသိမ်းမှုကိုစန့်ကျင်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်ကမြို့တွေမှာဒီနေ့မှလည်းဆက်လက်ဖြစ်ပွားခဲ့ပါတယ်။သခိုင်းတိုင်းမြို့ရွာမြို့မှာတော့ဒီနေ့မနေ့ပိုင်းကညဉ့်ညမ်းစွာဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းတာကြောင့်ဆန္ဒပြတဲ့သူတယောက်ဦးကောင်းထိမှန်တေဆုံးသွားခဲ့ပြီးတော့၃ယောက်နဲ့ရသွားခဲ့တယ်လို့မြို့ရွာမြို့ကန်တူကဗီဒီယိုကိုပြောပါတယ
်။တပိတ်ချက်ကြောင့်နေရပါတော့။ပုံမှန်တိုင်းထွက်တယ်ထွက်တဲ့အခါမှာဟိုဂျက်ပေါ့တပိတ်ချက်ချောင်းတစ်ခုနဲ့ဟိုအောင်တကြီးလမ်းချက်ချောင်းနဲ့ပေါ့နော်ထွက်လာတဲ့ဟိုဖေရှားရှင်းလင်းနေတဲ့ဟိုစစ်အုပ်စုနဲ့တွေ့တော့ကြတော့အာပြစ်တာတွေခတ်တာတွေဖြစ်သွားတယ်ပေါ့နော်လေးယောက်ထိရေပေါ့အဲဂျန်နဲ့၃ယောက်ကတော့မစိုးရင်ရဘူးတယောက်ကတော့ဟိုက်ရှော့ထိတော့တော့ဆုံးသွားတယ်ဆုံးတဲ့သူကတော့ပုံမင်းမင်းဆုံးပေါ့နော်
မော်ရွာမြို့ကဒီနေ့ပင်မတပိတ်စစ်ကြောင်းမှာဆန္ဒပြတဲ့သူထောင်ထဲချီပါဝင်ခဲ့ကြပြီးတော့ရက်ွက်လိုက်ဆန္ဒပြတာတွေလည်းရှိခဲ့ကြပါလေ။ဒါပြင်အခုညနေ3နာရီလောက်မှလည်းနန္ဒဝင်ရဲစခန်းမှာရက်ွက်နေပြည်သူတွေနဲ့လုံခြုံရေးတွေပဋိပက္ခဖြစ်ပွားခဲ့ပြီးဒါကိုပြစ်ခတ်နေနေခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိတယ်လို့လည်းဆိုပါတယ်
။အခုပြီးခဲ့တဲ့ဟို3နာရီပတ်ဝန်းကျင်မှာပဲနန္ဒဝင်ရဲစခန်းမှာလည်းပဋိပက္ခတွေဖြစ်တယ်ပေါ့နော်။အဲ့မှာတက်ဆွဲထားတဲ့အဖွဲ့တွေနဲ့ဒီပြည်သူတွေနဲ့ပေါ့အဲ့လိုဖြစ်တဲ့အခါမှာအဲတပိတ်ချက်ကြောင်းတော့မဟုတ်ဘူးပေါ့နော်တခြားတီးတတ်မယ်ဒီတိုင်းပဲဖြစ်ကြတဲ့အခါမှာလည်းပြစ်လို့မို့၄ယောက်ထိကြတယ်၄ယောက်ထိကြတာကတော့ဟိုရှက်ထိတာကတော့၃ယောက်လောက်ပေါ့တိုက်ထိတာကတော့၁ယောက်ထိကြတယ်ရရှက်ထိရလားတကယ်ဟိုပေါ့တိုက်ရိုက်ထိရလားဆိုတော့ဒီကြတာမပြောနိုင်ဘူးပေါ့ဟိုသူကတော့နည်းနည်းလေးစိုးရင်ရတယ်ပေါ့နော်ကျန်တဲ့သူတွေကတော့ဟိုတိုင်ရမစိုးရင်ရဘူး
မန္တလေးမြို့မှာဆိုရင်လည်းဒီနေ့မနက်နေမထွက်ခင်အစောပိုင်းကစပြီးတော့အာယုံဦးတပိတ်လူမဲတပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်စီပညာမိသားစုကမနက်9နာရီခွဲမှာအာယုံဦးတပိတ်ကိုစတင်ဆင်နွှဲခဲ့ပြီးတော့မန္တလေးအင်ဂျင်နီယာအဖွဲ့အပါဝင်တခြားတပိတ်စစ်ကြောင်းတွေကလည်းသက်ဆိုင်ရာအဖွဲ့လိုက်စုဝေးဆန္ဒပြခဲ့ကြပါတယ
်
ဒီလေပိုင်းမှာတော့မန္တလေးမြို့တစ်အောင်ပင်လယ်နဲ့မနောဟရီဘတ်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေတာကြောင့်၄ယောက်ထက်မနည်းဝမ်းပိုက်လေမင်းလက်မောင်းတွေမှာတနက်ကြီးတန်းထိမှန်ပြီးတော့ဒဏ်ရာရတာတွေရှိခဲ့တယ်လို့မန္တလေးမြို့ကတူကပြောပါတယ
်။ဒါရဲ့ဟာကလည်းကျွန်တော်တို့အောက်ပင်လေးကိုဟိုနှစ်ဖက်ညှက်ပြီးလာရတဲ့။အဲအဲ့မှာတီတူနဲ့ခိုက်တိုက်တွေ့တဲ့ပုံစံမျိုးဖြစ်တော့စစ်တပ်ခတ်တိုက်ရှိတယ်။ဒဏ်ရာရတာကျွန်တော်ဒီကြေးပြရတာ၄ယောက်ဟန်ရပါတယ်။ဖမ်းတော့တာကဖမ်းပြီးတော့တာကအင်္ဂါရောက်လို့ဖမ်းကြည့်လို့ကျွန်တော်တို့တော့တည်ရထားရတယ်။အလေးလိုက်တော့မနော်ရီဘက်ကိုတက်လာတယ်။မနော်ရီကလည်းပြစ်တယ်။ပြစ်တဲ့ကြီးကတော့အကိုကြီးရဘာကြီးလည်းပါရင်ကြီးစစ်လည်းပါရ။ကျွန်တော်ရှိကိုကြီးစစ်1000လောက်ဖြတ်သွားတယ်။59လမ်းလေးဆိုက်ကဖြတ်မောင်းတယ်။သူက58လမ်းမှကြီးတယ်။လမ်းလိုက်မောင်းတယ်။အဲ့ဒါတနက်နေ့ဆန်းပြစ်တယ်ကြီးစစ်နဲ့ခိတာမထီးဘူးမြတ်။ကျွန်တော်ကိုယ်တိုင်အဲ့ဒါဖြစ်ခါလား။
အခုနောက်ဆုံးရရှိတဲ့သတင်းတွေကတော့လုံခြုံရေးဘက်ကအကြမ်းဖက်ဖြိုခွဲတာကြောင့်အောင်ပင်လယ်မှာ6ယောက်ထပ်မံထိခိုက်ဒဏ်ရာရသွားခဲ့ပြီးဒီထဲကတယောက်ကတော့တေဆုံးသွားပြီလို့သိရပါဗျ။အဲ့တော့
ဆန်နေစိတ်နေမယ်။အဲ့တော့ဆန်ငင်းသူရန်ငင်းသားတွေနဲ့ကျွန်တော်တို့ကျွန်တော်တို့မှာကပါရှိတယ်။ချောင်းသားတွေပြည်သူတွေအလုံးကိုဝေးရင်ပြီလား။ကျွန်တော်တ
ို့ရန်ကုန်မှာဆိုရင်လည်းရန်ကင်းတောင်မွေဆန်းကြောင်းလိုင်းအင်းစိန်စတဲ့မြို့နယ်တွေမှာရက်ွက်လိုက်ဆန္ဒပြတာတွေကြိုကြားကြိုကြားရှိခဲ့ပါတယ်
။ဖြစ်နေပြီ။
အမျိုးနယ်16ရပ်ကွက်မှာဆိုရင်တော့လုံခြုံရေးအာဏာပိုင်ဒီဘက်ကလမ်းတွေအတွင်းကိုဝင်ရောက်ပြီးတော့ပစ်ခတ်ခဲ့ပြီးတော့ရပ်ကွက်ကလုံခြုံရေးအတွက်ချထားတဲ့အကာအရန်အတားအဆီးတွေကိုဘူဒိုဇာနဲ့ဖယ်ရှားခဲ့တာတွေကို Facebook လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတွေမှာလည်းတွေ့ရပါတယ်။ဖေဖော်ဝါရီတရနေ့ကစပြီးတော့နိုင်ငံတော်စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်တေဆုံးသူဦးရေဟာ140ကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ